ဗောဓရှင်များခင်ဗျာ2016ခုနှစ်တနှစ်တာကာလအတွင်းမြန်မာနိုင်ငံရဲ့ပြည်ပယင်းနှိမ့်မြုပ်နှံမှု FDI ဟာအစိုးရကြီးမန်းထားတဲ့ပမာဏဖြစ်တဲ့အမေရိကန်ဒေါ်လာအသန်း 6,000 ကျော်ကျော်လွန်ပြီးတော့တန်း 9,000 နီးပါးရရှိခဲ့တယ်လို့မြန်မာနိုင်ငံယင်းနှိမ့်မြုပ်နှံမှုကော်မရှင်ဥက္ကဋ္ဌကမလ20ရက်နေ့ကအစည်းအဝေးမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ဒီငွေပမာဏဟာဥသိမ်းစိန်အစိုးရတစ်ထက်2015ခုနှစ်ကတည်းကစာရင်30ရာခိုင်နှုန်းရောကျသွားတာဖြစ်ပါတယ်။2015ခုနှစ်ဥသိမ်းစိန်အစိုးရလက်ထက်မှာပြည်ပယင်းနှိမ့်မြုပ်နှံမှုငွေပမာဏဟာအမေရိကန်ဒေါ်လာ10ဘီလီယံနီးပါးရှိခဲ့ပါတယ်။ဒီလိုကျဆင်းတာဟာအစိုးရဟောင်းတဲ့အစိုးရတဲ့အကြာစကူးမကူးကာလမရေရာမှုတွေကြောင့်ပါလို့မြမစီဝါရီလေးလာသူတွေကသုံးသပ်ကြပါတယ်။ NLD အစိုးရအနေနဲ့2016ခုနှစ်မတ်လမှာအာဏာကိုလွှဲပြောင်းရယူခဲ့တာဖြစ်ပေမဲ့စီဝါရီမူဝါဒလမ်းညွှန်ချက်12ရက်ကိုအာဏာလွှဲပြီးလေးလာကြာ2016ခုနှစ်ဇူလိုင်လမှာမှထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။ရန်ကုန်ခြေစိုက်မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒရေးရာလေးလာရေးသိပ္ပံကစီဝါရီမူဝါဒဆိုင်ရာလေးလာသူဥအောင်သူငင်းကဒီလိုဖြစ်ရတဲ့အချက်တွေထဲမှာယင်းနှိမ့်မြုပ်နှံမှုကော်မရှင် MIC ကိုအချိန်မီမဖွဲ့နိုင်ခဲ့တာမူဝါဒရေးရာမရှင်းလင်းတာနဲ့နိုင်ငံရေးလူမှုရေးရေကန်မြေကန်မရေရာမှုစတဲ့အချက်တွေကထိတ်ဆုံးမှာပါတယ်လို့သုံးသပ်ပါတယ်
။ဟိုပထမအချက်ကတော့ဒီအစိုးရအသစ်ဆက်လာပြီးတဲ့အချိန်မှာသူကဒီယင်းနှိမ့်မြုပ်နှံမှုကော်မရှင်ကိုချက်ချင်းမဖွဲ့နိုင်ဘူးပေါ့နော်။နှစ်လလောက်နောက်ကျပြီးတော့မှဒီကော်မရှင်ဖွဲ့နိုင်တဲ့အနေအထားရှိပါတယ်။ဆိုတော့ဒါလည်းတစ်ချက်ပါတယ်ပေါ့။နောက်ကျန်တဲ့တစ်ချက်ကတော့ကျွန်တော်တို့ခေါ်တာ business climate ပေါ့ဗျာ။ဒီဝန်ကျင်အခြေအနေဖန်တီးပေးရမှာ哦။ကျော်အဲ့တော့စီဝါရေးမူဝါဒတွေထွက်လာတာကလည်းကျွန်တော်တို့နောက်ကျတယ်ဗျာဟိုတော်တော်နောက်ကျပါတယ်ကျော်အဲ့တော့ပြီးတဲ့အခါကျတော့ဒီမူဝါဒ12ချက်နဲ့ပတ်သက်လို့လည်းတော်တော်လေးဟိုမူဝါဒရေးရတာမရှင်းလင်းဘူးပေါ့ကျော်ဒီလိုသဘောတွေရှိပါတယ်နောက်တစ်ခါကျန်တဲ့ဟိုစီဝါရေးဝန်ကျင်အခြေအနေဆိုတာနိုင်ငံရေးအတည်ငြိမ်မှုလို့ကျွန်တော်တို့ကျန်တဲ့ဒီပဋိပက္ခအခြေအနေတို့တခြားဥပဒေဆိုင်ရာပံ့ပိုးမှုပေါ့နော်ဒီလိုအခြေအနေတွေပြန်တွက်တဲ့အခါကျတော့လည်းသိပြီးတော့ဟိုယင်းနှိမ့်မြုပ်နှံတဲ့လူတွေဘက်ကဟိုယုံကြည်ဖို့အားနည်းတယ်ဗောဒီလိုအနေထားတွေဘောင်းဆုံးဖြစ်နိုင်ပါတယ
်2016ခုနှစ်အတွင်းယင်းနှိမ့်မြုပ်နှံမှုအခုလိုကျဆင်းတာကိုကဏ္ဍအနိုင်လေ့လာမယ်ဆိုရင်မြန်မာနိုင်ငံမှာပြည်ပယင်းနှိမ့်မြုပ်နှံမှုမှာငွေကြေးပမာဏအများဆုံးဖြစ်ခဲ့တဲ့ရေနံနဲ့တဘာဝတန်းငွေလိုတဘာဝတယံဇာတတွေကိုအခြေခံတဲ့ယင်းနှိမ့်မြုပ်နှံမှုအသစ်မရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်ဥသိမ်းစိန်လက်ထက်ကနိုင်ငံတကာယင်းနှိမ့်မြုပ်နှံမှုပမာဏရဲ့ထုတ်ဝက်ခန့်ဟာရေနံနဲ့တဘာဝတန်းငွေကဏ္ဍတွေကဖြစ်ပါတယ်2014နဲ့2015ခုနှစ်တွေမှာစွမ်းအင်ကဏ္ဍပြည်ပယင်းနှိမ့်မြုပ်နှံမှုဟာစုစုပေါင်းပမာဏရဲ့50ရာခိုင်နှုန်းအထိရှိခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာတော့ရေနံနဲ့သဘာဝတန်းငွေအဓိကပါဝင်တဲ့စွမ်းအင်ကဏ္ဍမှာယင်းနှိမ့်မြုပ်နှံမှုတိုးမလာပဲလူနေမှုစနစ်ကိုအခြေခံတဲ့ဆက်သွယ်ရေးနဲ့လူသားချင်းမြစ်ကိုအခြေခံတဲ့အထည်ချုပ်လုပ်ငန်းတွေမှာယင်းနှိမ့်မြုပ်နှံမှုတွေပိုများလာခဲ့ပါတယ်။ပြည်ပယင်းနှိမ့်မြုပ်နှံမှုနှေးပါလာရတဲ့နောက်တစ်ချက်ကတော့အစိုးရရဲ့မူဝါဒနဲ့ပတ်သက်လို့လက်တွေ့အကောင့်ထဲပေါ်ဆုံးဖြတ်နိုင်တဲ့သူမရှိတဲ့အချက်ပါလို့လေ့လာသူတွေကကောက်ချက်ချပါတယ်။အစိုးရတက်လက်ထက်မှာစီးပွားရေးမူဝါဒတွေရေးဆွဲတဲ့နေရာမှာတိတိကျကျဆုံးဖြတ်အကောင့်တွေဖော်နိုင်မဲ့သူအယူချင်းပြေဝသူနှဲပါနေတာကြောင့်လို့တဏ္ဍမန်အတိုင်းဝိုင်းကိုကိုးကားပြီးနိကေးသတင်းစာကရေးပါတယ်။မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေးသိပ္ပံကဥအောင်သူငင်းကတော့လက်တွေ့ကြုံရတဲ့အခြေအနေကိုအခုလိုသုံးသပ်ပြပါတယ
်။အဓိကပြဿနာကအခုဒီမှာဒီမူဝါဒနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ဘုဒ္ဓဆက်ဆိုရမှာမသိဘူးလား။ဆိုတော့အဲ့ဒါအပထမပြဿနာပေါ့နော်။ဒါနောက်တစ်ခုကကြတော့ဒီကျွန်တော်တို့သတ်ဆက်တဲ့ဌာနတွေလူတွေကလည်းကောင်းကောင်းမဆုံးဖြတ်ပေးနိုင်ဘူးကြ။ဆိုတော့သူတို့ကလည်းတခါသူတို့ထုတ်တင်ကြတာလို့စောင့်နေတာလို့ပေါ့။ဆိုတော့အဲ့လိုမျိုးဖြစ်တဲ့ခါကျတော့အကုန်လုံးကကြာကုန်တဲ့သဘောပါတယ်။နောက်တစ်ခါကျတော့အရင်အစိုးရကလုပ်ခဲ့တဲ့ဒီ project 1000လောက်ရှိတယ်ကြ။အဲ့ဒီဥစ္စာကိုလည်းဆက်ပြီးတော့အတိမပြုဘူးပေါ့နော်။မပြုဘဲနဲ့ဒါတွေပြန်စီစဉ်ရဆိုပြီးတော့လုံးထုတ်လိုက်ပြီးတော့သူတို့ကအဲ့ဒါကိုစည်ရင်းစစ်ချုပ်ရုံပို့လိုက်တယ်။ပို့လိုက်တော့အဲ့ဒီမှာလည်းအကုန်လုံးကကြံ့ညာမှုတွေဆက်ဖြစ်ကုန်တာပေါ့။ဆိုတော့အဲ့တော့ဟိုတချို့အရင်တော့ကဟိုဆုံးဖြတ်ပြီးတဲ့ကိစ္စတွေလည်းပြန်ပြီးတော့ဟိုဘာခေါ်မလဲဗျာလွှတ်တော်ထဲမှာလူများတယ်ဆိုပြီးဖြတ်ပြစ်လိုက်တာတွေရှိပါတယ်အဲရန်ကုန်မှာရှိတဲ့စိတ်ကမ်းတစ်ခုကိစ္စပါတယ်နောက်ရန်ကုန်ဆေးရုံကြီးနားမှာပုဂ္ဂလိကဒီစင်ကာပူကိုဆေးရုံပေးထားတဲ့ကိစ္စတွေပါတယ်ဆိုတော့အဲ့ဒါတွေကလွှတ်တော်ကနေဆုံးဖြတ်ပြီးဖြတ်ပြလိုက်တဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့ဒါကြီးကျတော့ဟို inconsistency ပေါ့ဟိုရှေ့နဲ့နောက်နဲ့မညီတဲ့ကိစ္စတွေယုံကြည်မှုကျစေတာတွေဖြစ်ပါတယ်
နေကေးသတင်းစာကတော့ NLD အစိုးရတက်လာပြီးချင်းတဘာဝပတ်ဝန်းကျင်ထိခိုက်တယ်လို့ယူဆတဲ့လုပ်ငန်းတွေကိုယာယီပိတ်ပင်တာရပ်တန့်စစ်ဆေးတာတွေလုပ်ခဲ့တဲ့အတွက်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုအများဆုံးလုပ်ငန်းတွေဖြစ်တဲ့ရေနံနဲ့တဘာဝတန်းငွေလုပ်ငန်းတွေ၊ကြောက်မီးသွေးလောင်စာနဲ့စွမ်းအင်ကုမ္ပဏီတွေဟာနောက်ထပ်မြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုလက်တွန်သွားခဲ့ကြတယ်လို့သုံးသပ်ထားပါတယ်။ဥအောင်သူငင်းကတော့အစိုးရတက်လက်ထက်မှာပူးပေါင်းလိုက်တဲ့စွမ်းအင်နဲ့လျှက်စစ်ဝန်ကြီးဌာနတစ်ခုဟာဥပပေါင်းလိုက်ပေမဲ့လို့တိကျတဲ့လမ်းညွှန်ချက်မရှိတဲ့အတွက်လုပ်ငန်းရန်ရလည်ပတ်မှုပါပိုနှေးသွားတဲ့အချက်ပါမယ်လို့ယူဆပါတယ
်။ဖြစ်ပေါ်ကဒီလိုဗျာခုနဝန်ကြီးဌာနနှစ်ခုကိုပေါင်းလိုက်တယ်။စွန့်ရင်လည်းဒီဘက်ကဟိုလျှက်စစ်ဌာနကိုပေါင်းလိုက်တယ်။ပေါင်းလိုက်တဲ့အခါကျတော့လည်းအဲ့ဒီဌာနနှစ်ခုက ဒီဝန်ကြီးဌာနတစ်ခုအောက်မှာလို့ဘာခေါ်မလဲပူပေါင်းဆောင်ရွက်မှုကောင်းကောင်းလည်းမရှိဘူးကွာနောက်တစ်ခါကျတော့ပေါင်းလိုက်ပြီးတဲ့နောက်ပိုင်းမှာဘယ်လိုပြင်မလဲဆိုတော့ဒီ strategic direction ပေါ့နော်ဒီဘာဘူဟာမြောက်ရညွန်ဆိုတဲ့ဟာမျိုးလည်းမရှိဘူးပေါ့မရှိတဲ့ခါကျတော့အဲ့တော့ကျွန်တော်ထင်တာအရင်ပုံမှန်အတိုင်းသွားနေတာတက်ဆောင်နှီးသွားတဲ့သဘောမျိုးရှိတယ်ထင်တယ်
ဒီပါယင်းဒီမြုံနံမှုပိုများလာဖို့ဆိုရင် NLD အစိုးရအနေနဲ့ယင်းဒီမြုံနံသူလုပ်ငန်းရှင်တွေအတွက်အဓိကလိုအပ်ချက်ဖြစ်တဲ့တိကျပြတ်သားတဲ့မူဝါဒလမ်းညွှန်ချက်ရှိဖို့ပါလို့ဥအောင်သူငင်းကသုံးသပ်ပါတယ်။နေကေသတင်းစာကတော့ NLD အစိုးရအနေနဲ့နိုင်ငံခြားကုမ္ပဏီတွေယင်းဒီမြုံနံမှုပိုများလာဖို့ဆိုရင်အစိုးရတွေဦးစားပေးတဲ့ကဏ္ဍတွေမှာစည်းကမ်းဥပဒေတွေပြင်ဆင်လျှော့ပေါ်တာဥပဒေတွေပြောင်းလဲတာကိုအချိန်မီလုပ်ကိုင်ပေးဖို့လိုပါတယ်လို့သုံးသပ်ထားပါတယ်ခင်ဗျာ။